Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ12ရက်နေ့အင်္ဂါနေ့မနေ့ဖက်အသံလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကတော့မို့ကြပါခင်ဗျာဒီကနေ့တန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်ပါရှင်ယူကရိန်းစစ်ပွဲမှာတုံ့ပို့အီရန်စီကလက်နက်တွေကိုရုရှားကရယူဖို့ပြင်ဆင်နေတယ်လို့သမ္မတအင်ဖျူရောကပြောပါတယ်ကလင်းများအပေါ်မတရားကျူးလွန်တဲ့ကမ္ဘာနိုင်ငံအမည်အနေမြင်မဲ့စီရင်ထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်တခါကုလသမဂ္ဂရဲ့စီရင်အင်တွေအရ2022ခုနှစ်မှာကမ္ဘာလူဦးရေက10ဘီလီယံအထိဖြစ်လာမယ်လို့ပြောပါတယ်ဒီလိုသတင်းတွေကိုကြားမှာပါရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အ
ဲ့ဒီမှာတော့တက်ကွဲတော့တောက်လျှောက်ဖြစ်နေပါပဲတမ်းနဲ့တော့ဒီလိုအခက်တော့လုံးတော့ပြေးလာကြတာပဲဒီနားလေ။အင်းငါ့ဦးကျွန်တော်ကြည့်လိုက်တော့လူငယ်တွေကြီးများတယ်။တော့အရင်ဆုံးတရားဆက်ဖြစ်နေနေတယ်ဆက်ဖြစ်နေတော့ပြေး။
ဒါကတော့ကရင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေတဲ့ဖလူဒေတာဥကရဋ္ဌနယ်မြေအတွင်းမှာစစ်ကောင်စီတပ်ကစစ်သား5ဦးစီဒီအန်လုပြီးတော့ KNU ဘက်ကိုခေါ်လုံလာပါတယ်။မကြာမီပဲအပြည့်စုံကိုနားဆင်ရပါမယ်။ကချင်ပြည်နယ်ဝိုင်းပေါ်ဘက်ပါလဲ KIA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဗြိတိသျှဝန်ကြီးချုပ်နှုတ်ထွက်သွားတဲ့အတွက်ယူကရိန်းပေါ်အကူအညီအထောက်ပံ့တွေပြောင်းလဲနိုင်ပါသလား။ဒီလိုသတင်းဆောင်ပါတွေကိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဦးစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းတော်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုနန်းလောင်နဲ့အတူကျွန်တော်တို့ကတင်ပြပေးပါမယ
်ယူကရိန်းကိုကျူးကျော်စစ်တိုက်ခိုက်နေတဲ့ရုရှားကသူ့စစ်ပွဲတွေမှာအတုံးချဖို့လက်နက်လိုအတုံးပြနိုင်တဲ့ drone ယာဉ်တွေအပါအဝင်ရှားနဲ့ချီတဲ့မောင်းသူမဲ့ပြန်တမ်းရဲယာဉ် UAV တွေကိုအီရန်နိုင်ငံစီကရယူမယ်လို့ယုံကြည်ရကြောင်းအမေရိကန်သမ္မတအင်ဖီရောကပြောပါတယ်
Information indicates that the Iranian government is preparing to provide Russia with up to
700 Iran asoya ga Russia ko ya net chi de UAV maung nu me pyan tan ye yin nwe ne la net lo atong cha nai ne drone yin nwe a myan pe pho wo pyin sin ni de so de tadin nwe ya tha ba de lo nai ngan daw long chung ye a chan pe Jake Sullivan ga tadin la ni ma tadin thaw de ko pyo so twa da ba Iran ga aei la net twe ko pe pho lai bi la so ra shin shin le le ma shi be me lo la net atong pyu tin nan go ro Iran phet ga di la de lo pho pyin sin ni de so de tadin la ya tha de lo pyo ba de Russia ye Mahavyuha yiman chet ga myo ro Kiev ko tain bat pi Ukraine ko nai ngan de ko a phit ga niပြက်ကွယ်သွားအောင်လုပ်ဖို့ဖြစ်ပေမဲ့အဲ့ဒီရည်မှန်းချက်တွေအောင်မြင်မှုမရခဲ့ဘူးလို့လည်းပြောပါတယ်။လက်တလောသတင်းမှတ်တွေအတွင်းယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားတို့ထိန်းချုပ်လိုက်တာဟာယူကရိန်းနိုင်ငံအပေါ်ရုရှားကအချီးအကျယ်တိုက်ခိုက်နေတဲ့တပ်တွေတွေဖြစ်ပါတယ်လို့လည်းလုံခြုံရေးအကြံပေးဆာလဗန်ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့အစ္စရေးနဲ့ဆော်ရီအာရေဗျအခီးစင်မဆခင်မှာပဲဆာလဗန်ရဲ့ပြောဆိုချက်ထွက်လာတာပါ။သမ္မတဘိုင်ဒန်ရဲ့ခီးစင်မှာတော့အီရန်နျူကလ িয়ার အစီအစဉ်နဲ့ဒေသတွင်အနေအမကင်းနဲ့ဆိုးဝါးတဲ့လှုပ်ရှားမှုတွေအကြောင်းအဓိကပြောဆိုဆွေးနွေးကြမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံသားတွေအားလုံးရုရှားနိုင်ငံသားအဖြစ်လျှောက်ထားနိုင်တယ်လို့အမေတျက်ကိုရုရှားသမ္မတဗလာဒီမာပူတင်ကလက်မှတ်ရေးထိုးပြီးတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။အခုလိုရုရှားနိုင်ငံသားလျှောက်ထားနိုင်တဲ့အစီအစဉ်ကိုအရင်ကရုရှားထိန်းချုပ်ရာဒေသတွေဖြစ်တဲ့ဒုံညက်လူဟန့်ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေအတွက်ပဲလုပ်ခဲ့တာဖြစ်ပါတယ်။အခုတော့ယူကရိန်းနိုင်ငံသားအားလုံးအတွက် UAP လောက်တာပါဘယ်နှစ်ယောက်လောက်လျှောက်ထားမယ်ဆိုတာကတော့မသိနိုင်သေးပါဘူး2019ခုနှစ်တုန်းကဒုံညက်နဲ့လူဟန်ဒေသတွေမှာစတင်လှုပ်ဆောင်ခဲ့ပြီးနောက်2022ခုနှစ်ရောက်တဲ့အခါမှာခွက်ထက်ရေးတပုံတွေထိန်းချုပ်ရာဒေသတွေကလူဦးရေရဲ့18ရာခိုင်နှုန်းဟာရုရှားနိုင်ငံကူးလက်မှတ်ပတ်စပို့တွေရရှိခဲ့ပါတယ်မေလာထဲမှာတော့ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေကိုပါတိုးချဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့မှတ်ချက်ပြုပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
ရှာရူကဆင်မီရောမဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာတာဝန်ယူဖို့ဆန္ဒရှိနေကြတဲ့ကိုယ်စားလှယ်တွေကပါတီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်အခွန်လျှော့ကောက်မယ်ဆိုတဲ့ကတိစကားမျိုးပြောနေကြပါတယ်။မဲဆွဲစီယုံရေလုံနေကြတဲ့တရာစင်လောက်ရှိတဲ့ကိုယ်စားလှယ်တွေကို Conservative Party ကအလင်းအမြန်စီစစ်နေပါတယ်။ကျင့်ဝတ်ပိုင်းအရှုပ်တော်ပုံတွေလှနေချီပပေါက်နေချိန်မှာပဲ Conservative Party ကောင်းဆောင်အဖြစ်ကနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြီးခဲ့တဲ့ကြာပြင်းကပဲကြေညာခဲ့တာပါ။အဲ့ဒီနောက်ဝန်ကြီးချုပ်အဖြစ်ဝင်အရွေးခံဖို့7ဦးမြောက်ဖြစ်လာ လာသူကတော့လူသိနေတဲ့ရာမန်ခရစ်စတီဖြစ်အပြင်နိုင်ငံခြားရေးဝန်ကြီးလီစထရပ်ဗဏ္ဍာရေးဝန်ကြီးနာဟင်ဇဟာဝီနဲ့ဂျမိုင်းဝန်ကြီးဟောင်းတွေဖြစ်ကြတဲ့ဆာဒစ်ဂျာဗစ်နဲ့ဂျရမီဟန်တို့လည်းပါဝင်ပါတယ်။လက်ရှိအာနာယကွန်ဆာဗေးတစ်ပါတီကောင်ဆောင်တစ်ကိုရွေးကောက်ပွဲနှစ်ကြိမ်ကျင်းပပြီးတော့ရွေးချယ်ကြရမှာပါ။ကွန်ဆာဗေးတစ်ဘလွတ်တော်အမတ်358ဦးကကိုယ်စားလှယ်နှစ်ဦးကိုအရင်ဆုံးမဲ့ပေးရွေးချယ်ရမှာဖြစ်ပြီးသူတို့ထက်ကတဦးကိုတော့ပါတီကောင်ဆောင်အဖြစ်နိုင်ငံတော်အလုံးမှာရှိတဲ့ Conservative Party ဝင်အလုံးကစားလိုက်ကနေတဆင့်တဖန်ပြန်ပြီးတော့မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ Britain Parliament စနစ်အရပါတီတွင်းရွေးကောက်ပွဲမှာအနိုင်ရသူတွေနဲ့အထူးထူးရွေးကောက်ပွဲကျင်းပစရာမလိုပဲဝန်ကြီးချုပ်တာဝန်ကိုအလိုလိုထမ်းဆောင်ရမှာဖြစ်ပါတယ
်။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလက်နက်ကန်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအာဓမပြုကျင့်ခံရတာသိဆုံးတာကိုလဲအင်ကခြုံရင်းသွားတာအပါအဝင်မတရားပြုကျင့်ခံရကြောင်းတနင်္လာနေ့ကအစည်းအဝေးခန်းစာထုတ်ပြန်လိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Fahrenheit ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ The annual report of the Secretary General on Children and Armed Conflict was published this morning and Virginia Gamba, the Special Representative for Children and Armed Conflict.
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခစာဆိုတဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးခန်းစာကိုလာမယ့်ဇူလိုင်လ19ရက်နေ့အင်္ဂါနေ့မှာလုံခြုံရေးကောင်စီကိုတင်သွင်းမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကလေးတွေအပေါ်မှာမတရားကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်မဲ့စီးမားထက်သွင်းဖော်ပြထားပါတယ်တမတော်သို့မဟုတ်မြန်မာစစ်တပ်ဟာကလေးတွေအပေါ်မှာကိုယ်လက်အင်္ဂါချုံရင်းအောင်လှုပ်ခြင်းတတ်ဖြတ်ခြင်းအာဓမပြုကျင့်ခြင်းစတာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်ပဋိပက္ခတွေမှာပါဝင်နေတဲ့အဖွဲ့ပေါင်း58ဖွဲ့ရှိပြီးတော့အဲ့ဒီအထက်မှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်း9ဖွဲ့ပါဝင်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နီးတူကျူးလွန်တဲ့အဖွဲ့တွေကတော့ကွန်ဂိုစစ်တပ်၊စီးရီးယားအစိုးရစစ်တပ်တို့ဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကစာတင်ကြောင်းနဲ့ဆေးရုံတွေကိုလည်းတိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲဟာကလေးတွေပေါ်မတရားကျူးလွန်တဲ့နေရာအသစ်တစ်ခုဖြစ်လာနေပြီးကမ္ဘာအနှံ့ကကလေးအပေါ်ကျူးလွန်တဲ့ကြီးလေးတဲ့အမှုပေါင်း 24,000 ကျော်ရှိတယ်လို့ဆိုပါရယ်8,000ကျော်ဟာအသက်ခံရတာဖြစ်ပြီး 6,310 ဟာကလေးစစ်သားအဖြစ်စုဆောင်းခံရတာပါ 3,500 ကလိမ်မှုဆိုင်ရာစော်ကားခံရတာနေနဲ့သွေးဆောင်ဖျားယောင်းခေါ်ဆောင်ခံရတာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအတွင်းမှုချုပ်ရဲ့ကလေးများဆိုင်ရာအထူးကိုယ်စားလှယ် Virginia Gamba ကဖော်ပြထားပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9633ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံပါလီမတ်ပြီးခဲ့တဲ့သတင်းပတ်တဲ့ကျင်းပခဲ့တဲ့ဆက်မှုထိပ်တည်နိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်သမ္မတတွေဇူလိုင်လနောက်ဆုံးပတ်လောက်မှာအွန်လိုင်းဗီဒီယိုကတဆင့်တွေ့ဆုံဆွေးနွေးနိုင်ဖို့နှစ်နိုင်ငံစီစဉ်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်းယီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစနေနေ့မှာ9နိုင်ကြာတွေ့ဆုံပြီးတော့ကိစ္စရပ်အတော်များများကိုဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ဇူလိုင်လ25ရက်နေ့မှာတွေ့ဆုံဖို့တရုတ်ချုပ်ကအကြံပြုကြောင်းအစီအဝင်နဲ့နှိစက်တဲ့တန်တမာသတင်းရင်းမြစ်တွေကပြောပါရယ်ယူကရိန်းကိုရုရှားတို့စစ်ဆင်နွှဲနေတဲ့ကိစ္စတိုင်ဝမ်အရေးလူ့အခွင့်အရေးကိစ္စရပ်တွေနဲ့မြောက်ကိုရီးယားအရေးကိစ္စတွေကိုနိုင်နဲ့ချီဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့နိုင်ငံခြားရေးဝန်ကြီးနှစ်ဦးမနက်20ကြာတီးတန့်တွေ့ဆုံမဲ့အစီအစဉ်တော့ပြတ်သွားခဲ့ပါရယ်သမရရှိနဲ့သမရပဒန်တို့လာမယ့်သတင်းပတ်တွေမှာတွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းနိုင်ငံခြားရေးဝန်ကြီးဖလင်ကင်ကဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာ VOA ကိုဖြေကြားသွားပါရယ်နိုဝင်ဘာလမှာသမရနှစ်ဦးလူကိုယ်တိုင်တွေ့ဆုံနိုင်မလားဆိုတဲ့မေးမြန်းချက်ကိုတော့အဲ့ဒီအချိန်မှာဘာဖြစ်လာလဲဆိုတာသူ့အနေနဲ့တအံ့မပြောနိုင်ဘူးလို့လည်းဖြေကြားသွားပါတယ
်ဆန္ဒပြပွဲတင်နဲ့ရင်ဆိုင်နေရတဲ့သီရိလင်္ကာသမရဂௌတာဘာယာရာဂျာပက္ခဆာဟာသမရယာရုကနေလာမဲ့ဗုဒ္ဓဦးနေမှာနှုတ်ထွက်ပေးမှာဖြစ်တဲ့အကြောင်းအတည်ပြုပြောဆိုလိုက်ပါတယ်ဇူလိုင်လ13ရက်နေ့မှာနှုတ်ထွက်ပေးမှာဖြစ်ကြောင်းဝင်ကြီးချုပ်ရနေဝီကရမစင်းရဲ့ရုံးကနေပြီးတော့ကြေညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ့စနေနေ့ကတည်းကထောင်ပေါင်းများစွာသောပြည်သူတွေရဲ့တောင်းဆိုချက်အတိုင်းနှုတ်ထွက်ပေးမှဖြစ်ကြောင်းသမရရဲ့ပြောကြားချက်ကိုလွှတ်တော်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကသမရနန်းတော်ကိုဝင်ရောက်သိမ်းပိုက်ခဲ့တာဖြစ်ပြီးသမရကိုတော့မသိမ်းပိုက်ခင်မှာပဲဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ညွန်ပေါင်းအစိုးရအသစ်ဖွဲ့စည်းဖို့ဆုံးဖြတ်ပေးတဲ့အခါမှာလက်ရှိအစိုးရဝင်ကြီးတွေနှုတ်ထွက်ပေးမယ်လို့ဝင်ကြီးချုပ်ယုံကပြောပါတယ်။ ဝန်ကြီးချုပ်ဝီကရမဆင်းလဲနှုတ်ထွက်ပေးမှာဖြစ်ပြီးအစိုးရအသစ်တာဝန်ယူနိုင်တဲ့အချိန်အထိတော့ဆက်လက်တာဝန်ယူထားမယ်လို့ပြောဆိုပါရတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့အတိအကအတိုက်အခံဖြစ်တဲ့စမာဂျီဒနာဘာလာဝီဂရအစိုးရဟာအစိုးရအသစ်ဖွင့်နိုင်ဖို့နဲ့သူတို့ရဲ့ခေါင်းဆောင်ဖြစ်တဲ့ပရိမတဇာထောက်ခံမှုရောက်ဖို့အတွက်အဖွဲ့ငယ်လေးတွေကိုစီရင်ပြောဆိုခဲ့ပါတယ်ခင်ဗျာ။
ယူကရိန်းဒုက္ခသည်တွေကိုကောင်းကောင်းမွန်မွန်လက်ခံကြတဲ့တစ်ချိန်တည်းမှာစားနပ်ရိက္ခာနဲ့လုံခြုံရေးကြောင့်နေရက်စွန့်ခွာလာကြရတဲ့အခြားဒေသကဒုက္ခသည်တွေအတွက်လည်းပြင်ဆင်ထားဖို့လိုတယ်လို့ဥရောပနေဆက်နဲ့ကမ်းစောင့်တပ် agency Frontex ကယာယီအမှုဆောင်ညွှန်ကြားရေးမှူးအာယာကောလနာယာကပြောပါတယ်အထူးသဖြင့်ယူကရိန်းနိုင်ငံကဂျုံနဲ့ပြောင်းလို့စိုက်ပျိုးထွက်ကုန်တင်မမှုမှာအဟန့်အတားတွေရှိနေတာကြောင့်လူတွေနေရက်စွန့်ခွာဖို့ဖြစ်လာစေမယ်လို့လည်းပြောပါတယ် EU ပြည်ထောင်ရေးဝန်ကြီးနဲ့တွေ့ဆုံဖို့ချက်ကသမရနိုင်ငံ Prague မြို့ကိုရောက်လာချိန်မှာပဲ Miss ကနာယာကအဲ့လိုပြောဆိုသွားတာပါဒီအစည်းအဝေးမှာ EU အဖွဲ့ဝင်တွေမဟုတ်တဲ့ Ukraine နဲ့ Moldova နိုင်ငံကပြည်ထောင်ရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ကမ္ဘာမှာစိုက်ပျိုးထွက်ကုန်ကောက်နှံပြပတင်မမှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ Ukraine ပေါ် Russia တို့ကစစ်ဆင်နွှဲနေတာကြောင့်ကုန်တင်ပို့ရေးလမ်းကြောင်းတွေစိုးစိုးဝါထိခိုက်နေရတာဖြစ်ပါတယ်မနစ်ကရိတ်သိမ်းထားတဲ့သီးနှံတန်ချိန်တန်း20လောက်လဲပင်လယ်နယ်ထဲမှာ Russia တို့ပိတ်ဆို့ထားတဲ့အတွက် Ukraine စိုက်ကန်တွေမှာတောင်းတင်နေပါတယ် Ukraine စစ်ပွဲကြောင့်ကမ္ဘာဈေးကွက်မှာစားသုံးစီဈေးဒေသကုန်းတလို့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတို့မှာလည်းစားနပ်ရိက္ခာရှာပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ EU ပြည်ထောင်ရေးကော်မရှင်နာမင်းကြီးယော်လ်ဗာဂျွန်ဆန်ကလည်းစားနပ်ရိက္ခာမလုံလောက်တာနဲ့လောင်စာစီစည်းတွေထိုးတက်သွားတာကြောင့်လုံခြုံမှုကင်းမဲ့လာတဲ့လူတွေလည်းသူတို့အတိုင်းမီတွေကိုစွန့်ခွာလာကြလိမ့်မယ်လို့ပြောပါတယ်
။ကမ္ဘာလူဦးရေဟာလာမယ့်နိုဝင်ဘာလ15ရက်နေ့မှာတန်း8000ပြည့်မယ်လို့တွက်ချက်ထားကြောင်းဇူလိုင်လ17ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူဦးရေနေ့မှာကုလသမဂ္ဂကထုတ်ပြန်တဲ့2022ခုနှစ်အစိုးရခန်းစာမှာဖော်ပြထားပါတယ်2022ခုနှစ်မှာလူဦးရေတိုးပွားမှုနှုန်းတန်း 8000 ပြည့်တဲ့အမှတ်တရဖြစ်ပေမဲ့လူဦးရေတိုးပွားမှုနှုန်းဟာ1950ခုနှစ်ကတည်းကစတင်နှေးကွေးလာခဲ့ပြီး2020ခုနှစ်မှာလူဦးရေတိုးပွားမှုနှုန်းဟာ100%နှုန်းအောက်မှာပဲရှိတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပါတယ်အိန္ဒိယရဲ့လူဦးရေဟာတရုတ်ကိုကျော်တက်သွားမယ်လို့အစိုးရကဆိုပါတယ်လက်ရှိနှုန်းထားအရလာမယ့်2030မှာကမ္ဘာလူဦးရေဟာ 8.5 ဘီလီယံရှိမှာဖြစ်ပြီးလာမယ့်2080ခုနှစ်မှာတော့လာမယ့်2080ခုနှစ်ကနေ2100ခုနှစ်အထိကမ္ဘာလူဦးရေဟာ 10.4 ဘီလီယံမှာပဲတည်နေမယ်လို့ဖော်ပြထားပါတယ်လာမယ့်2050ခုနှစ်မှာကမ္ဘာလူဦးရေဟာ 9.8 ဘီလီယံကိုရောက်ရှိနိုင်ပြီးတော့တိုးပွားလာတဲ့လူဦးရေရဲ့တဝက်ကျော်လောက်ကအာဖရိကတိုက်ကလာနိုင်ငံတွေလို့ခန့်မှန်းတွက်ချက်ထားပါတယ်။လက်ရှိကမ္ဘာလူဦးရေကတော့ 9.62 ဘီလီယံရှိပါတယ်ခင်ဗျာ။သတင်းတွေကိုနန်းလောင်နဲ့ကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ကျွန်တော်တို့သတင်းဖေးပို့ခြင်းနဲ့သတင်းဆောင်းပါးတွေကိုဆက်လက်ထုတ်လွှင့်မှုအချိန်ကြာလာပြီဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့တိုင်းမြောက်မှနေဆက်ကတိုက်ပွဲတွေကြားကအခြေအနေတချို့ကိုတင်ပြပေးချင်ပါတယ်။တိုင်းမြောက်မှနေဆက်ခရင်ပြည်နယ်မြဝတီခရိုင်ဖလူဒေတာတဝိုက်နဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွေ့စစ်ကူလာတဲ့စစ်ကောင်စီတပ်တပ်မ44တိုင်းရင်တရနှစ်ကစစ်ကောင်စီတပ်သား5ယောက်ကခရင်အမျိုးသားအစည်းအရုံး KNU ဘက်ကိုပြောင်းရွှေ့ခိုးလုံလာပါတယ်။အားလုံးကလူငယ်တွေဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတူပါဝင်တယ်လို့ခရင်လက်နက်ကိုင်အဖွဲ့ KNU ဘက်ကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားတာပါခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ KNU ကရင်လက်နက်ကိုင်တပ်အပါအဝင်ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ဖလူဒေသတဝိုက်နဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူလာတဲ့စစ်ကောင်စီတပ်မ44တပ်ရင်းတရနှစ်ကစစ်ကောင်စီတပ်သား5ယောက်ဟာဇူလိုင်လ9ရက်နေ့ကအကြမ်းမဖက်အာဏာပီဆန်စီဒီအမ်လုပ်ပြီး KNU ထံကိုခိုးလုံလာခဲ့တာပါဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တဦးပါဝင်အားလုံးကလူငယ်တွေဖြစ်ကြောင်းခရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလူစောတော်နီကအခုလိုပြောပါတယ
်တိုက်ပွဲတော့ဟိုတိုက်ပွဲဖြစ်တယ်ဆိုတာတည်းပေါ့နော်အဲ့မှာတိုက်ပွဲတော့တောက်လျှောက်ဖြစ်နေတာပဲဒါပေမဲ့တော့ဒီလိုအဆက်တော်လုံးတော့ပြေးလာကြတာပဲလို့နားလည်ရငေါဦးငေါဦးကျွန်တော်ကြည့်လိုက်တော့လူငယ်တွေကြီးများများတယ်ဟုတ်တယ်အရင်ဆုံးတည်းအောင်ဆက်ဖြစ်နေတယ်ဆက်ဖြစ်နေတော့မကြည့်ဘူး
CDN လုတ်လာတဲ့တပ်သားတွေနဲ့အတူလက်နက်တွေပမပါဆိုတာကိုတော့ KNU ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး CDN လုတ်လာကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကတော့တပ်သားဇော်ထက်အောင်တပ်သားအောင်ကျော်ထူးတပ်သားအောင်ငင်းချန်တပ်သားအောင်အောင်နဲ့တပ်သားရဲမြင့်မြတ်တို့ဖြစ်ကြပြီး သူတို့ဟာရခိုင်ပြည်နယ်၊မကွေးတိုင်း၊ကရင်ပြည်နယ်တွေမှာတာဝန်ထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။သူတို့ဟာမကြသေးခင်ကတိုက်ပွဲပြင်းထန်နေတဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူဖြစ်ရောက်ရှိလာကြသူတွေလည်းဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မှာစစ်တပ်ကနေလက်နက်ကင်တိုင်းရင်းသားအဖွဲ့တွေဘက်ကိုဗက်ပြောင်းခိုလုံလာကြသူတွေရှိနေပြီးရာထူးအမြင့်ဆုံးဘုံမူကြီးအဆင့်ထိရှိပါတယ်။အခု KNU ဘက်ခိုလုံလာသူတွေအနေနဲ့ KNU နဲ့ပူးပေါင်းပြီးပြန်လည်တိုက်ပွဲဝင်ဖို့အစီအစဉ်ရှိမရှိဆိုတာကတော့မသိရသေးကြောင်းဒါဟာသူတို့ရဲ့ဆန္ဒအတိုင်းသာဆုံးဖြတ်ရမှာဖြစ်ပြီးလက်ရှိမှာတော့သူတို့ကို KNU ကကောင်းကောင်းမွန်မွန်ဆက်ဆံပြီးလုံခြုံတဲ့နေရာမှာထားထားတယ်လို့လည်းဖရူစော်တော်နီကပြောပါတယ်။
ဆောင်ရတာကဥစားလေသူတို့သဘောထားပုံမှာလည်းမူတည်တာလည်းပါတာပေါ့ကျွန်တော်တို့ပြကြတော့အဲ့ဒါကောင်းအောင်ကိုပြမအောင်ဆုံးနေတာအပေါ့ဥစားပေါ့နော်။နောက်အဲ့ဒါနောက်ပြစ်မှာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်နေလဲသူတို့အတူတူပဲအကျွဲပြန်လို့ဆိုနေလား။အဲ့ဒါတွေကဟိုဘယ်လိုပြောမလဲဒါဟိုတစ်ဆင့်ချင်းပြန်ပြီးတော့မေးရအောင်မလဲသူတို့သဘောထား
။စစ်ကောင်စီတပ်သားတွေဟာဇူလိုင်လ9ရက်နေ့ညကဒဏ်ရာရတဲ့စစ်သားတွေကိုပို့ဆောင်ပြီးတဲ့နောက်ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့ဆက်သွယ်ကအနာဖီဆန်ပြီးစီဒီအန်လုလာတာဖြစ်တဲ့အတွက်ကြိုးစားတယ်ဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းပြောပါတယ်အခုဆိုရင်စစ်တပ်အာဏာသိမ်းပြီးကတည်းကအကြမ်းမဖက်အနာဖီဆန်စီဒီအန်လုတဲ့ရဲနဲ့စစ်သားထောင်ထဲချီရှိနေပြီးအများအပြားဟာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်ရှင
်ဒါကတော့မအေးမှပြောပြသွားတာပါဆက်လက်ပြီးတော့တင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်းရွာအနီးမှာမနေ့ကစစ်ကောင်စီတပ်နဲ့ KNA ကချင်လက်နက်ကိုင်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကားပါပစ်ခတ်ခဲ့တာတွေရှိပါတယ်။တနင်္ဂနွေနေ့ညကဝါရှောင်းရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကတနင်္လာနေ့မနေ့ပိုင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့သလိုမွန်းလွယ်ပိုင်းမှာလေကြောင်းကားတိုက်ခိုက်ခဲ့တာလည်းရှိပါတယ်။ဒီရက်ပိုင်းနေ့အတွင်းကချင်ပြည်နယ်ဝိုင်းမော်စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်ဒေသတွေမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပြေပို့လာတဲ့သတင်းကိုတော့ကိုစံကျော်ထွန်းကပြောပြမှာပါခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးနန်းစော်ရံမှာ KIA တက်စကန်ကိုစစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီနေ့မနေ့ဆန်နယ်လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော်အခြေစိုက်ခလာရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်။ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်ပွားရာအနီးကဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဖြစ်တာကဒီဝါရှောင်နယ်ကတော့စိတ်မမဝေးတော့ဘူး။နန်းစော်ရံရွာဆိုတာရှိတယ်။အဲ့မှာ KIA Boost အခုရှိတယ်။အဲ့ဒီကမှဖြစ်တာဟုတ်လေမနေ့ကလည်း9နာရီခွဲလောက်မှအဲ့မှဖြစ်တာမနေ့7နာရီကြော်ကြော်လောက်ကနေဟို7နာရီအဲ့ဝင်းကျင်ကရက်သွားပြီခုချက်လောက်ဖြစ်တယ်လက်နေကြီး58ကနေဖြစ်တာဗောနော်ကျွန်တော်တို့ကြားတော့ဗောနော်အခုဖြစ်ရင်ကတော်တော်ဖြေထားတာကိုသိရတယ
်မနေ့ခင်းကတိုက်ပွဲက9နာရီလောက်ကြာမြင့်ပြီးနေ့လည်12နာရီနောက်ပိုင်းမှာငိန်တက်ခဲ့ရမွန်းလဲ2နာရီလောက်မှာတော့လေချောင်းကမှထပ်မံတိုက်ခတ်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်9နာရီခုခါနေလောက်ကနေလေချောင်းနဲ့တော်တော်လေးဒါတိုက်ကြေးကခဏလေးလာပစ်သွားတယ်တကယ်။လက်ကြီးကအမှန်ဟိုကပါလဲ။နန်းစော်ရံဆွဲနေရတယ်နော်။အဲ့မှာကြေးဒီရပို့စ်တစ်ခုရှိတယ်။အဲ့မှာသူတို့ကပတ်တမအမှန်ဟိုကပစ်နေတာလက်ကြီးနဲ့နေနေနေ။၃နိုင်ကြတော့သူတို့၃နိုင်၅မိနစ်လောက်ကျရင်သူတို့ကပြန်သွားကြတာ။ဒီနေရာကသူတို့ပစ်ကြရကိုညီနေရတာဒီလက်ကညံ့။ဟာစီနဲ့ပစ်တာဟာစီနဲ့ပစ်တာဟာစီတုံးနေလို့ဂျက်ဖိုက်တာမဟုတ်ဘူး။
ဒီတိုက်ပွဲကြောင့်အရသာထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါတယ
်။တိုက်ပွဲဖြစ်တာမှန်ပါတဲ့ကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်တို့ခုခါတိုက်ပွဲတွေရှိပါတယ်။လေကြောင်းကြီးလာလို့ဆိုတော့ကြားပါတယ်။ဒါပေမဲ့ဒီပြစ်ခတ်တဲ့အကြောင်းတွေအဲ့ဒီဒီညတော့ဟိုတတိယတော့မရသေးပါဘူ
းပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစီရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်ဒီလ10ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာစကိုင်းတိုင်းကတာခရိုင်အင်းတော်မြို့နယ်ကမဲဆာရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတို့ကပြောပါတယ
်။မနက်3:50အနေနဲ့စဖြစ်ပါတယ်။မနက်7:00တို့ကျတော့ပြီးသွားတယ်ကွာ။ KIA နဲ့ PDF ပေါ့နော်။စခန်းကိုတိုက်တာကမဲဆာရဲစခန်း။အဲ့ဒီမှာဒီပတ်တာပါလေရဲဘော်တယောက်တော့ကြားတယ်ခင်ဗျာ။ပြီးတော့အရသားကလေးတယောက်ကြား။အခုဘက်က20 30လောက်ကြားမှာခင်ဗျာ။
ဒေသတွင်သတင်းမီဒီယာတွေကတော့မဲဆာရဲစခန်းမှာပူပေါင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်ရဲနဲ့ဒေသခံပြူစော်သည့်30လောက်ကြာဆုံးကြောင်း PDF ကတယောက်ကြာဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရကြောင်းနဲ့ရဲစခန်းနီးနေအင်ကအရက်သားလူငယ်တဦးတိဆုံကြောင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အင်အား150လောက်ရှိတဲ့ KIA PDF ပူပေါင်းအဖွဲ့တွေကဒီလ10ရက်နေ့မနက်3နာရီကနေ9နာရီအထိနှစ်ကြိမ်လာရောက်တိုက်ခတ်ခဲ့ကြောင်းနဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရိမ်ရတဲ့အခြေအနေမရှိကြောင်းသတင်းထုတ်ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာလည်းဒီနေ့မနက်ပိုင်းမှာခရိုင်အုပ်ချုပ်ရေးရုံးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတဦးကပြောပါတယ
်မိုးမိတ်အခြေအနေကတော့မနက်ကတော့ဘုံနဲ့လူပြစ်သွားတယ်ဆိုတော့တရင်တော့ကြားတယ်ခရိုင်ဖွေအုပ်ရုံးလေးကိုပြစ်တယ်လို့ကြားတယ်ဖွေအုပ်ရုံးနန်းတယောက်ဖြစ်တယ်လို့လည်းကြားတယ်ယူတူပေါ့တိုက်ပွဲကအဲ့ဒီမိနစ်ဝမနက်9မှ9 6နာရီလောက်ပြည်ရင်ပြည်နေကြတာပဲလက်လက်စီရင်ကြားနေတာ3နာရီကျော်9နာရီလောက်တော့ပြစ်ကြမှာရှင်အထက်ပိုင်းမှာလည်းဖြစ်တာပဲဒီဘက်နားဆင့်ကျင်ဘက်မှာလည်းဖြစ်တာပဲလူတွေလည်းပြည်နေကြတော့မကြည့်တော့အတန်တော့ကြားနေရတာပဲ
ဒေသတွင်သတင်းမီဒီယာတချို့ဟာတနင်္ဂနွေနေ့တိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်အကြားဖြစ်ွားတာလို့ဖော်ပြကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသတင်းများရှိသေးကြောင်းပြောပါတယ်။ရှမ်းပြည်နယ်မိုးမိတ်ဒေသမှာတော့ SSPP ရှမ်းတပ်ဖွဲ့နဲ့TNLA တအန်းပလောင်အဖွဲ့တွေကလည်းလှုပ်ရှားနေကြတာဖြစ်ပြီးပြီးခဲ့တဲ့အပတ်တွင်းဟာစစ်ကောင်စီတပ်နဲ့ SSPP ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ဒါကတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းဘက်ကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကိုကိုစံကျော်ပြောပြသွားတာပါ။ဆက်လက်ပြီးတော့သတင်းဆောင်ပါတချို့ကိုတင်ပြပေးပါအောင်မယ်။ပထမအဆုံးအနေနဲ့ကတော့ယူကရိန်းကိုကူညီထောက်ပံ့တဲ့အထက်မှာဗြိတိန်ဟာအများဆုံးထောက်ပံ့တဲ့နိုင်ငံတွေကတနိုင်ငံဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ဘော်ရင်ဂျွန်ဆန်ဟာရုရှားစတင်ကျူးကျော်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းပထမဆုံးယူကရိန်းမြောက်ပေါ်ကိုသွားရောက်ခဲ့တဲ့အနောက်တိုင်းခေါင်းဆောင်တခုဖြစ်ပါတယ်။အခုကမှဝန်ကြီးချုပ်ဘော်ရင်ဂျွန်ဆန်ယာရုကနှုတ်ထွက်လိုက်တာဟာယူကရိန်းကိုကူညီထောက်ပံ့နေမှုတွေအပေါ်မှာထိခိုက်သွားနိုင်ပါသလား။ VOA သတင်းတောက် Henry Richwell London ကနေပြီးတော့သတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။လွန်ခဲ့တဲ့ April အစောပိုင်းတုန်းကရုရှားတပ်တွေယူကရိန်းမြို့တော် Kiev ရဲ့စင်ကြေဘုံတွေကနေဆုတ်ခွာသွားပြီးရပ်ပိုင်းအတွင်းပါပဲဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာမြို့တော် KF ကိုသွားရောက်ခဲ့ပြီးယူကရိန်းသမ္မတနဲ့အတူလမ်းတွေပေါ်မှာချီတက်ခဲ့ပါတယ်သူတို့နှစ်ဦးဟာရင်းရင်းနှီးနှီးခင်ခင်မင်မင်ရှိကြပါတယ်ကြာသာပတင်းနေ့တုန်းကသူနှုတ်ထွက်စဉ်ပြောကြားခဲ့တဲ့နှုတ်ဆက်မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ
် Let me say now to the people of Ukraine that I know that
ယူကရိန်းပြည်သူတွေကိုကျွန်တော်ဂရုပြုပြောနေတာကတော့ခမရတို့ရဲ့လူမျိုးရေးတိုက်ပွဲရှေ့ကြရင်ရှေ့ကြသလောက်ဒီရည်အနေနဲ့ဆက်လက်ကူညီထောက်ပံ့သွားမယ်ဆိုတာကျွန်တော်သိနေပါတယ်
။တမရဇာလင်စကီကလည်းပြန်လည်ချီချူးပြောဆိုခဲ့ပါတယ်
။ Ich hatte für die Branche Position britanischer Suspilsov
zuerst gekriegt. Richard Lupus hier das Bora ကိုထင်ရတဲ့ဆိုပေမဲ့လည်းတိုင်းပြည်ခေါင်းဆောင်တွေရဲ့ဥဆောင်မှုနဲ့ဩဇာတက္ကမရှိမှုဟာအထူးအရေးကြီးပါတယ်။အထူးသဖြင့်တော့အခုလိုမျိုးအချိန်မျိုးမှာပါ။ Russia ဟာ Ukraine ကနေတဆင့်ဥရောပတိုက်တိုက်လုံးကိုအင်ပြစ်အားပြီးတက်ခိုက်ခဲ့တဲ့အချိန်မျိုးမှာဖြစ်ပါတယ်။အခုလိုအချိန်မျိုးမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုယူကရိန်းတွေကပုဂ္ဂိုလ်အရကျေးဇူးတင်နေဆိုတာမဆန်းပါဘူ
းယူကရိန်းအတော်များများကဝန်ကြီးချုပ်ဂျွန်ဆန်နှုတ်ထွက်တဲ့အပေါ်စိတ်မကောင်းဖြစ်ကြပါတယ် KF မြို့တော်မှာနေထိုင်တဲ့ဒီမီထရီဥစီကော့ဖ်ကအခုလိုပြောပါတယ
်ပြတ်မတ်ပြတ်မတ်ဘူဒုတ်ဒါလေအလေ
ဗြိတိန်ဟာဆက်ပြီးကုညီထောက်ပံ့နေအောင်ပါဒါပေမဲ့ဘော်ရစ်ဂျွန်ဆန်နဲ့တော့တူမှာမဟုတ်ပါဘူးသူကကျွန်တော်တို့အတိုင်းပြည်ရဲ့မိတ်ဆွေတစ်ယောက်ပါ
ဗြိတိန်ဟာအမေရိကန်ပြည်ထောင်စုပြည်ရင်ယူကရိန်းကိုအများဆုံးကူညီထောက်ပံ့တဲ့နိုင်ငံဖြစ်ပါတယ်။တင်ကားဖြတ်ဒုံးကျည်တွေလက်နက်ခင်းရန်တွေ MLRS လို့အစစ်မြင့် Rocket ဒုံးကျည်တွေအပါအဝင်စည်ရေးအထောက်အပံ့တွေပေးအပ်ခဲ့ပါတယ်။စည်ရေးအကူအညီ 1.8 ဘီလီယံဒေါ်လာဘိုးအပြင်စီးပွားရေးနဲ့လူသားချင်းစာနာမှုအကူအညီ 1.8 ဘီလီယံဒေါ်လာပေးအပ်ဖို့ဘော်ရင်ဂျွန်ဆန်ကကြေညာခဲ့ပါတယ်။သူရဲ့နှုတ်ထွက်မှုဟာယူကရိန်းအပေါ်ကူညီနေမှုအတိုင်းအတာတွေအပြောင်းလဲဖြစ်နိုင်ပါသလားလန်ဒန်အခြေစိုက်နိုင်ငံတကာလေ့လာရေးဌာနတစ်ခုဖြစ်တဲ့ Chatham House အဖွဲ့ကသုတေသီ John Kempfner ကတော့မဖြစ်နိုင်လောက်ဘူးလို့ပြောပါတယ
် Not only because it has been by the standards of
ဘာဖြစ်လို့လဲဆိုတော့ပဋိပက္ခရဲ့အနေထားရရောနိုင်ငံတွေရဲ့ချင်းကဲ့ဆောင်ရွက်မှုအောင်မြင်တဲ့အနေထားရရောဒါဒီမကအပြည်တွင်းမှာလည်းလူထောက်ခံအားပေးတဲ့အတွက်ကြောင့်ဖြစ်ပါတယ်
ဗြိတိန်ကာကွယ်ရေးဝန်ကြီး Ben Wallace ကလည်းပါတီ200စလုံးက ယူကရိန်းကိုစီရဲအရာကူညီဖို့ထောက်ခံတဲ့အချက်ကိုအဓိကထားပါတယ
် Britain is full square behind them and you know the assistance Ukraine we give
Britain ကပြည့်ဝထောက်ခံအားပေးပါတယ်ယူကရိန်းကိုပေးတဲ့အထောက်ပံ့တွေဟာတူးကြောက်ကပေးတာမဟုတ်ပါဘူးကျွန်တော်တယောက်တည်းကမဟုတ်တယ်လို့ဝန်ကြီးချုပ်တယောက်တည်းကလည်းမဟုတ်ပါဘူးဒါကအားလုံးရဲ့လှုပ်ဆောင်ချက်ပ
ါဝန်ကြီးချုပ်ဂျွန်ဆန်နှုတ်ထွက်တာကိုရုရှားကတော့ကြိုးစားပါတယ်ရုရှားကိုဖျက်ဆီးဖို့မကြိုးစားနဲ့လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်Boris Johnson အနေနဲ့ Britain ကိုလုံခြုံရေးဆိုင်ရာကိစ္စအတွက်ပြန်လည်ပြင်ဆင်ဖို့ကြိုးပမ်းခဲ့ပါတယ်။ Indo-Pacific ဒေသအတွက် American နဲ့ Australia တို့ပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ရဲ့အရေးပါမှုကိုအလေးထားပါတယ်။ဒါပေမဲ့ဒီအဖွဲ့ရဲ့အခမ်းအကဏ္ဍကအခမ်းအသတ်တွေရှိနေတယ်လို့နိုင်ငံတကာလေ့လာရေးဌာနရဲ့သုတေသီ Kempfner ကညွှန်ကြားထုတ်ပါတယ်
။ This shift more towards Asia and
ဒီပြောင်းလဲကအဓိကအားလျှောက်ဦးတည်ပါတယ်။သူပြင်းတော့တရုတ်ရဲ့ဩဇာနဲ့ခြေချောက်မှုကိုရည်ရွယ်တာပါဒါလည်းလွန်ခဲ့တဲ့ဒီနှစ်ကျော်လောက်ကမှအစိုးရကြီးကြာစီစဉ်ခဲ့တာပါအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်ပြည်ထောင်အနေနဲ့ကတော့တခြား AUKUS အဖွဲ့ဝင်တွေဖြစ်တဲ့သူပြင်းအမေရိကန်ဩစတြေးလျဂျပန်တို့နဲ့အဓိကလက်တွဲလှုပ်ဆောင်ရမှာဖြစ်ပါတယ်ဒါပေမဲ့လည်းဥရောပသမဂ္ဂဟာတောင်ကိုရီးယားလိုလူနိုင်ငံလိုပဲအထူးအရေးပါပါတယ
်ဝန်ကြီးချုပ်ဂျွန်ဆင်ယာရုကနှုတ်ထွက်ပြီးနောက်ကမ္ဘာခေါင်းဆောင်တွေကိုတယ်လီဖုန်းခေါ်စကားပြောခဲ့ပါတယ်အဲ့ဒီအထက်မှာယူကရိန်းသမ္မတဇာလင်စကီကိုပထမဦးစွာဖုန်းခေါ်ပြီးဗြိတိန်ရဲ့ထောက်ခံအားပေးမှုကိုထပ်မံအတည်ပြုပြောဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းသမ္မတကိုသင်ဟာသူရဲကောင်းတစ်ယောက်ဖြစ်ပါတယ်။လူတိုင်းကသင်ကိုချစ်ကြပါတယ်လို့သူ့ရဲ့စကားအဆုံးမှာပြောဆိုခဲ့ပါတယ်။ဒါကတော့ဗြိတိန်ဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်နဲ့ယူကရိန်းရဲ့အကြောင်းကိုကျွန်တော်တင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့ဤပညာဆိုင်ရာဆောင်းပါးတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။ဗြိတိန်နိုင်ငံမှာယူယူကနဲ့စပိန်တွေရဲ့ကွာဟာချက်ကိုပေါင်းဆက်ထားတဲ့လျှက်စစ်ကားအမျိုးအစားကိုစမ်းသစ်တီထွင်ထားပါတယ်။ဒီလျှက်စစ်ကားကိုအခုလက်ရှိလျှက်စစ်ကားတွေထပ်ပို့ပြီးတော့ဈေးပိုသက်သာအောင်နဲ့ထုတ်လုပ်ဖို့မျှော်မှန်းထားပါတယ်။ရိုက်တာသတင်းဆောင်ပါတစ်ခုကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်။
ဗြိတိန်နိုင်ငံကစမ်းသပ်ထုတ်လုပ်လိုက်တဲ့လျှက်စစ် hybrid ကမော်တော်ကားတွေနဲ့စပိန်တွေရဲ့ကွာဟာချက်လိုအပ်ချက်တွေကိုပေါင်းကူးပေးနိုင်မယ်။နောက်လျှက်စစ်မော်တော်ကားတွေကိုပိုပြီးဈေးတက်တာထုတ်လုပ်ဖို့လဲထုတ်လုပ်သူတွေကမျှော်လင့်ပါတယ်။ဒီလျှက်စစ်ယာဉ်တွေဟာတော်တော်လေးစွမ်းအင်သက်သာပြီးတော့ပုံမှန်လျှက်စစ်ကားတစ်စီးရဲ့ကုန်ကျစရိတ်ရဲ့တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့ Northern Lights Motors ကဆိုပါတယ်။ Northern Lights Motors ကထုတ်လုပ်လိုက်တဲ့လျှက်စစ်ယာဉ်လေးတွေမှာမော်ဒယ်အမျိုးအစား၃မျိုးရှိပါတယ်။ချင်းနင်းစွမ်းအင်428ရှိတဲ့အမျိုးအစားဈေးနှုန်းကအမေရိကန်ဒေါ်လာ4800ရှိပြီးတော့ချင်းနင်းစွမ်းအင်958ကတော့48ဘူအားနဲ့နာရီ20အကြာခံမဲ့ဘက်ထရီပါပြီးတော့မိုင်50အကွာဝေးကိုမောင်းလို့ရပါတယ်။အမြင့်ဆုံးမော်ဒယ်အမျိုးအစား630ကတော့အမေရိကန်ဒေါ်လာ9450ရှိပြီးသူ့မှာ 1.5 ကီလိုဝတ်ဟပ်မော်တာနဲ့ဘူအားက48ရှိပြီးတော့နာရီ40အကြာခံမဲ့ဘက်ထရီပါပါတယ်။
So my background's in car design, working for major OEMs.
အဓိကကားပစ္စည်းတွေကိုထုတ်လုပ်ဖို့အတွက်ကားဒီဇိုင်းလုပ်ရမှာကျွန်တော်တို့လိုက်နိုင်ရမယ့်ဥပဒေတွေနဲ့ယင်တွေရဲ့ရှုပ်ထွေးမှုတွေကြောင့်စိတ်ပြက်လာပါတယ်။ရာသီဥတုကာကွယ်ပေးတာတခြားဘေးကင်းစေတာလိုမျိုးအဓိကပစ္စည်းတွေပါတဲ့ရိုးရှင်းတဲ့ယင်တစ်စီးဆိုရင်မောင်းလို့ရနေပြီလေ။
ဒီလျှက်စစ်ကားရဲ့ကိုယ်တဲ့ဒီဇိုင်းကတော့ကားမီးတွေအချက်ပြမီးတွေနဲ့ကားမောင်းသူကိုဘေးကင်းလုံခြုံတဲ့ပိုးအိမ်လိုဖြစ်စေမယ်။အရှင်းအောင်အဖူထည်လေးတွေလည်းပါပါတယ်
။ All of the contactable surfaces are well above bumper height.
ဒီလိုနိုင်တဲ့မြတ်ပြင်းအားလုံးကဘမ်ပါအမြင့်မှာကောင်းကောင်းမွန်မွန်ရှိနေပါတယ်။ဒါကလည်းအရေးကြီးတဲ့ထက်သွင်းစဉ်းစားချက်တစ်ခုပါ။ဒါကြောင့်မို့လျှက်စစ်စပိန်ဒါမှမဟုတ်လျှက်စစ်မော်တော်ဆိုင်ကယ်လေးတွေမောင်းနေတာတဲ့ကိုပို့ပြီးတော့အနည်းကင်းစေတယ
်1980ခုနှစ်တုန်းကပညာရှင် Clive Sinclair တီထွင်ထုတ်လုပ်ခဲ့တဲ့တယောက်စီးသုံးပိတ်တဲ့လျှက်စစ်ယာဉ် C5 နဲ့နှိုင်းရှင်ကြည့်ရင်တော့ဈေးကွက်မှာဒီလိုယာဉ်အမျိုးအစားမျိုးသာဝယ်လို့ရတယ်လို့ပြောတာ Brown မမှားပါဘူ
း It was 40 years ago it had lead acid batteries that were
ဒီယာဉ်ကိုထုတ်ပြန်ကလုံးဝနဲ့40လောက်က
ပဲအ
ဲ့ဒီယာဉ်မှာ lead acid battery တက်ထားတာကတော်တော်စိတ်မကောင်းဖြစ်ရပါတယ်နှီးပညာကအဲ့ဒီအချိန်ကစပြီးတော်တော်ပြောင်းလဲလာခဲ့ပြီလေဒါပေမဲ့ဘာပဲပြောပြောပေါ့နော် Clive Sinclair ထုတ်ခဲ့တဲ့ C5 ရောင်းခဲ့ရသလိုမျိုးကျွန်တော်တို့ရဲ့လျှက်စစ်ကားတွေကိုလည်းအစီး12000ရောင်းရရင်တော့ကျွန်တော်အရန်ပျော်ပြီပေါ့လေ
စပိန်နဲ့ကပေါင်းဆက်ပြီးထုတ်လုပ်ထားတဲ့ဒီလျှက်စစ်ကားတွေကိုဒီနှစ်နွေရာသီမှာဈေးကွက်ထဲတင်သွင်းသွားမှာဖြစ်ပြီး Model 630အမျိုးအစားကားကိုတော့ဒီနှစ်အစောပိုင်းမှာပထမဆုံးရောင်းချမှာဖြစ်ပါတယ်ရှင
်ဒါကတော့လျှက်စစ်ယာဉ်တွေအကြောင်းကိုအလိမ္မာပြောပြသွားတာပါ VOA ရဲ့အင်္ဂါနေ့မနေ့ဖက်အသံလွင့်အစီအစဉ်တွေကိုလိုင်းနှုန်းမီတာ25 40နဲ့51တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတော်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့အင်္ဂါနေ့မနက်ပိုင်းအတန်လွင့် season တွေကို line to meter 25 kHz 11.3 ည line to meter 40 kHz 9.13 ည line to meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှသက်တမ်းရောင်းအစီအစဉ်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားတော်တာဆင်ရမှာဖြစ်ပါတယ်ကိုသားညွန်ဦးကပြောပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးကတ်ကိုတင်းမာလာပြီးတော့အဲ့ရဲ့နောက်ဆက်တွဲအိုးရင်စွန့်ခွာထွက်ပြေးနေရသူတွေလည်းပိုများလာပါတယ်ကိုရဲ့နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေရသူတွေမှာအချိန်ကာလကြာရတဲ့အမျှအခြေခံလိုအပ်ချက်တွေကလည်းပိုများနေပါတယ်။ဒီထက်မှကျန်းမာရေးပြဿနာတွေလည်းရင်ဆိုင်ကြုံတွေ့လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုအဖြစ်တင်ဆက်ထားပါတယ်။ကျွန်တော်သားညူဦးပြောပြမှာပါ။ချင်းပြည်နယ်ရဲ့စီးပရစ်ခါရီတိုးလာတယ်လို့လမ်းပန်းဆက်သွယ်ရေးပြတ်တောက်တာတချို့ဒေသခံတွေကတနေရာနဲ့တနေရာကိုပြောင်းရွှေ့ခိုလုံနေရတာတွေကြောင့်အရေးပေါ်ကျန်းမာရေးဆောက်ရှောက်မှုတွေရဖို့အခက်အခဲရှိတယ်လို့ချင်းအရတအဖွဲ့တွေကပြောပါတယ်။အဓိကချက်ကတော့ဆေးဝါးနဲ့ဆောင်းချင်အောင်လိုမျိုးပစ္စည်းတွေအလုံလောက်မစီမံပေးနိုင်တဲ့အတွက်အခုနဲ့မိုးရဲမှာငှက်ဖျားပစ်တဲ့ရေအတွက်ပြန်ပြီးတော့များလာတယ်လို့ချင်းရက်ဖက်ဆရာအများအဖွဲ့ကဒေါက်တာစလိုင်းတင်မိုးက view ကိုပြောပါတယ
်။ဒီလိုလောက်ကတည်းကအစ်စ်ဘေးဟောင်းညားလာတယ်အရှိကြောင်းညားလာတယ်ညားလို့ပေါ်ဆက်အောင်နေကြတယ်ချင်းကိုက်ထားတယ်။ကဘေးပိုင်းကစားချည်ဒီချင်းဟောင်းပိုင်းရောဒီပေါက်ရောပိုင်းရောဖြစ်မှာပေါ့နော်။အနိုင်ရောအဲ့လိုမျိုးဆောင်ကျွန်တော်တို့ဒီခုနောက်ပိုင်းအစီအများလာတာဖြစ်တယ်ဆိုတော့တချို့ညီကလည်းဟိုပြင်းသွားရင်ဆိုတော့ကြာဟိုကျောင်းထဲသွားရင် ID ticket ညီမကြာဟိုပါလဲပါချင်မလဲပါလို့တချို့ကလည်းကျွန်တော်ခေါင်းနဲ့စားအဲ့ဒါတွေကိုဟိုချင်းဟိုဆောင်ဖြစ်တုံးနေတုံးမှာပေါ့ကျွန်တော်ဒီအဓိကတော့ဒီကောက်ဝေးပိုင်းမှာကြာဟိုအားနေသွားလို့ကြာနှစ်ဖြားရောက်ဖြစ်တယ်များလာတယ်
ချင်းတောက်ပိုင်းပလောဝမြို့နယ်မှာရင်ကလေးကငှက်ဖျားကူးဆက်တာပုံမှန်ရှိပေမဲ့အခုနောက်ပိုင်းမှာကံပက်လက်မတူပြီးမင်းတက်နဲ့ဟာခါမြို့ပေါ်မှာပါအဖြစ်များလာပါရယ်ကျန်တဲ့တချို့မြို့နယ်တွေမှာလည်းငှက်ဖျားလက္ခဏာတွေမြင်ရပေမဲ့အရေးပေါ်ဆန်းသက်ကိရိယာတွေအလုံးလောက်မရှိလို့တိကျပြောဖို့ခက်ခဲတယ်လို့ချင်းရက်ဖက်အဖွဲ့တချို့ကပြောပါရယ်ချင်းပြည်နယ်မှာအခုလိုမျိုးအခြေအနေဆိုမတိုင်ခင်ကရင်နဲ့ကယားပြည်နယ်ဘက်မှာလည်းငှက်ဖျားကူးဆက်မှုတွေကကြီးကြီးမားမားဖြစ်ခဲ့ပါရယ်မုတ်တုံရသည်မှာကူးဆက်ရောဂါပြန့်ပွားမှုတိုးလာမဲ့အပေါ်မှာအခြေခံကျန်းမာရေးဆောက်ရှောက်မှုနဲ့ကျူတင်ကာကွယ်ရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ချင်းပြည်နယ်ကနေပြီးတော့မကွေးတိုင်းစီကိုစစ်ရှောင်လာသူတူကတော့ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကြာနေထိုင်နေရတဲ့ကာလတည်းအခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြားမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှေ့မဆက်နိုင်ပါကိုသူကစိုးရိမ်ပူပန်နေပါတယ
်။ကျေးလာချင်းပြည်ကံပလက်ကနေအခုမကွေးတိုင်းဆောင်မျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာစစ်ဆောင်စခန်းကိုပြေးလာတာတော့သောထုံးတစ်ဆက်တည်းမိလာကြဲအနေပြေးလာတာအခုဆိုလို့ရှိရင်တော့တနစ်နဲ့တလတော်တော်ပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲနေပြီးခါမှစစ်ကြောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတွေ့မခံရတဲ့ခါကြတော့တကြီးရောကလေးတူငယ်တွေကအစပြေးရအလွှားရတဲ့အချိန်လေးလည်းရှိရပေါ့ဘယ်လိုစားနဲ့ရခါကြပတ်တယ်လို့အခက်ခဲလည်းတွေ့တယ်များပြီးပဲကိုယ်တော်အဆုံးလို့ဆယ်ကျွန်တော်ထဲရနေပြီးခါမှစိုက်ကဲအက်ဆီဒင့်ဖြစ်လာတဲ့ခါကျအပြင်းအထန်ဖြစ်သွားတယ်။တညာတော့တွေးရအနေအိုင်မာကအနီးနားမှာဆေးရုံဆေးခန်းမရှိ။များစီစဉ်ဆိုင်ရတယ်တွေးကြုံရတယ်ခဲခဲရတော့
လက်နက်ကန်ပရိဖာရီကြားထွက်ပြေးတင်းရှောင်ရင်းနဲ့ကြုံလူနေထိုင်စားတောက်နေရတဲ့အချိန်မှာကျန်းမာရေးပြဿနာတွေကပိုးပြီးတော့ရင်ဆိုင်လာရပါတယ်။ရေမတန့်လို့ဝမ်းရောဂါဖြစ်ပွားတာရှိတယ်လို့ပဲအသက်သေဆုံးတဲ့အထိကြုံနေရတယ်လို့ဖက်ကုံရှေ့ဖက်ကမ်းမှာစစ်ရှောင်တွေကိုကူညီပေးနေတဲ့ဆရာမတူကပြောပါရယ်။ဒါ့အပြင်မိုးရင်ကာလမှာချင်းပေါ်လာတဲ့အချိန်အခြေခံလိုအပ်ချက်ဖြစ်တဲ့ချင်းတောင်ဆောင်ဒါရီလည်းလိုအပ်နေပါရယ်
။အ
苦啊，那老塞啊，对龙都归来，批的路线也是啊，那不知道在哪样小嘞，批你的路线，那苦啊也得都归来，他估计了，哎，那帮那边都开药了，那些啊，怎么都排空呀？现在讲嘞，啊苦那老塞，也可能那边的手续，东东的东老了，针对你也不往那那。啊苦啊啊吐个屁出去你知道啊红吹的吹啊可叫到那些听到你们现在太红红那吹的那吹叫到手边到你那看的娘你听娘一路啊切切的那能把地切个叫到三五年一波那那叫么一波那叫么一干那么的娘一路啊的
人家今年别看到逮捕的边产里的基因苗的使用牛里边看叫几秒内嘛从那里老家杀不了就在干里嘞别路也够特别你家娃的在北疆第一批的特别尼亚的设备上移转个库斯路线当桥塘文件库心里话味，而且嘛，克林埃里来帮我那边了，克林埃多面面对了多国有关的那片有个片面的来路，让那边看今年的木叶啊，会表示关系的多个表话嘞。
现在也到克林埃里来了，面古对了多国的片的我呢，那片的嘞细的，再几月有自己有关的嘞细的我呢，那是去年了。所以开开的到一三年的好，但是到过去嘞，民族他嘛，人家说的内在家庭弄了到些的好，啊，那到了心里的，心里个悠悠淡嘛，心里的，心里中毒也来蛮好的，这不叫设备上这些不挖到地里单里面了，在那里林木个时间里的林木，那些山的木板着，在那种着老大伯他们安那些着路啊，些的着是的不？
နေရာဆုံးခွာတင်းရှောင်းနေရသူတွေနဲ့ထိခိုက်ခံစားနေရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကအကန့်အသတ်တွေရှိနေလို့အခုချိန်ထိကိုစစ်ပီးဒုက္ခသည်တွေမှာအခြေခံကျန်းမာရေးလိုအပ်ချက်တွေကိုတော့မဖြေတင်းနိုင်တဲ့အခက်အခဲတွေရင်ဆိုင်ရပါတယ်။ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းကဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်လန့်မိနိုင်ဖို့လိုအပ်နေသေးတယ်လို့ UNOCHA ကတော့ပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးတော့အဲ့ဒီထက်မှစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဥယျာဉ်ဆွတ်ခွာထွက်ပြေးကြရသူ9,600ဝန်းကျင်မှာဒီအခြေခံလိုအပ်ချက်တွေရနိုင်ဖို့ခက်ခဲနေပြီးတော့ကျန်းမာရေးပြဿနာတွေနဲ့လည်းရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့လင်းတော်ဖတ်စုအစီအစဉ်ကနေတော့ပြန်ဆက်ပြောင်းပါမယ်ခင်ဗျကျွန်တော်ကားနေ
ကိုဒါညုံပြောပြသွားတဲ့သတင်းတော်မှတ်စုအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပါမယ်ငမမှုစားနပ်ရိက္ခာမလုံလောက်မှုဟာရမပြည့်မှုအားလုံးကိုအဆုံးသတ်ရေးကဘာတလွားကျိုးပန်းဆောင်ရွက်မှုတွေနောက်ပြန်ဆုတ်သွားကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ဖြစ်တဲ့ FAO ရဲ့အစီရင်ခံစာအသစ်မှာဖော်ပြပါတယ်2022ခုနှစ်ကမ္ဘာစားနပ်ရိက္ခာလုံခြုံရေးနဲ့ဟာရဆိုင်ရာအခြေအနေဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာကို FAO ကထုတ်ပြန်တာဖြစ်ပါတယ် AB သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာလူဦးရေအနည်းဆုံး28တန်းလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကျုံ့တွေ့နေရကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံရှေ့ပိုင်းမှာ M23 သဘုံအုပ်စုနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပြီးလူပေါင်းတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတာနဲ့အတူအခြေအနေကပိုပြီးတော့ဆိုးရွားလာမယ့်အခြေအနေလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။လျှက်စစ်ကားတွေ laptop ကွန်ပျူတာတွေနဲ့မိုဘိုင်းဖုန်းတွေမှာအသုံးပြုရတဲ့တက်တူချွေဝတဲ့ဒေတာကိုရရှိရေးရှင်ပြိုင်နေကြတဲ့ဒါစင်းနဲ့ချီတဲ့လက်နက်ကန်အဖွဲ့တွေရဲ့ချင်းချောက်မှုနဲ့အဲ့ဒီဒေတာမှာနေစဉ်ဆိုသလိုရင်ဆိုင်နေကြရတာပါဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကပြဿနာတွေဟာဆိုရင်ကမ္ဘာပေါ်မှာလစ်လျူရှုအခံရဆုံးအိုးအိမ်စွန့်ထွက်ပြေးရတဲ့အခြေအနေတရက်အဖြစ်ယူဆကြောင်းနော်ဝေဒုက္ခသည်များကောက်စီ NRC ရဲ့အစိုးရအစင်းစာကလည်းဖော်ပြပါတယ်ဒီနိုင်ငံမှာစားနပ်ရိက္ခာမလုံလောက်မှုနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရကြောင်း FAO ကပြောပါတယ် M23 ရဲ့ထိုးစစ်တွေဟာအရက်သားတွေအတွက်အကြီးအကျယ်ထိခိုက်သက်ရောက်မှုရှိပြီးဒါစင်နဲ့ချီသေးဆုံးဒီထဲမှာကလေးတွေလည်းပါဝင်ကြောင်းလူပေါင်း 38,000 ကျော်အိုးအိမ်စွန့်ထွက်ပြေးနေရကြောင်းကုလသမဂ္ဂကပြောပါတယ်တဘုံတွေကရွာအမြောက်အများကိုထိမ့်ချုပ်ထားပြီးအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာကြောင့်ဒေတာရင်းကလူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကပိုပြီးတော့ကြီးထွားလာနေပါတယ်။တိုက်ပွဲတွေကဆက်ဖြစ်နေပြီးနေမြေကလည်းကျေပြန့်လာနေတာကြောင့်နေစဉ်နဲ့အမျှလူတွေထွက်ပြေးနေကြရပါတယ်။အဲ့ဒီဒေတာရင်းကလူပေါင်း9000ဝန်းကျင်လောက်ဟာ ဘေးရန်တင့်လွယ်တဲ့အခြေအနေတွေကိုရောက်နေပြီလို့ယူဆနိုင်ကြောင်းကုလသမဂ္ဂကပြောပါတယ်။ရွာတွေကနေထွက်ပြေးလာကြသူအများစုကတော့ခိုးလုံရေးစခန်းတွေဖြစ်အတွင်ပြောင်းထားတဲ့ဖျားချောင်းတွေစာတင်ချောင်းတွေမှာမလုံးမချုံနေထိုင်နေကြရပါတယ်။အသက်28နှစ်အရွယ်ကလေးနှစ်ယောက်ရဲ့မိခင်ကာဆူလာအဒီစီကတော့ပေအိတ်ကိုကောင်းမှရွက်ပြီးရာရှူရူကအကျန့်ဖတ်မှုကနေထွက်ပြေးလာခဲ့သူဖြစ်ပါတယ်။ကလေးတွေအတွက်စားစရာနဲ့ရေမရှိတော့ဘဲသူများတွေပေကံစွန့်ကျင်းမှုတွေကရတာနဲ့ပဲကလေးတွေအတွက်ချက်ပြုတ်ပေးနေရတာလို့သူမကပြောပါတယ
်။
ပေအိတ်ကိုကျွန်မရွက်ပြီးတော့တည်လာခဲ့တာပါ။မနေ့ကတည်းကဘာမှစားစရာမရှိတဲ့ကလေးတွေအတွက်ပေးဖို့ဆိုပြီးတော့အိမ်နေချင်းတယောက်ရဲ့အိမ်ကိုသွားပြီးတော့တောင်းခဲ့တာပါ။
အဲ့ဒီနောက်မှာတော့အဒီစီကသူကလေးတွေနဲ့တခြားသောအိုးအိမ်စွန်ထွက်ပြေးလာသူတွေအတွေ့အစားအသောက်ချက်ပြုတ်ဖို့မိဘုံမှာမိမှွေနေပါတယ်။အသက်62နှစ်အရွယ်ဆူဇန်နီမာကတော့မုတ်ဆိုးမာတူဖြစ်ပြီးကလေး10ဦးရဲ့မိခင်ဖြစ်ပါတယ်။သူကလေးတွေတဲကတချို့ကအာဟာရပြတ်ပြီးဖျားနာနေကြပြီးကလေးတွေကိုတခုခုကျွေးနိုင်ဖို့အတွက်အစားအသောက်လိုက်တောင်းရတယ်လို့နီမာကပြောပါတယ်။
ကျမမှာကလေး10ယောက်ရှိပါတယ်။စားစရာမရှိတာကြောင့်အာဟာရပြတ်ပြီးတော့ကလေး4ယောက်နေမကောင်းဖြစ်နေကြပါတယ်။ကျမလည်းနေမကောင်းပါဘူး
။နိုင်ငံတွင်းအခြေအနေဟာရှုပ်ထွေးနေပြီးနှစ်ပေါင်း20ကျော်ရှိလာပြီလို့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံက OCHA လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဌာနကပြောပါတယ်။နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်ပြဿနာနဲ့စနစ်ဧကပြဿနာမှာအကြောင်းအရာမျိုးစုံပတ်သက်နေတာလို့လည်းသူကပြောပါတယ
် Il faut dire que la situation humanitaire au niveau de la RDC
Democratic Congo တမရနိုင်ငံတွင်မှာလူသားချင်းစာနာမှုဆိုင်ရာအကျက်အသေးအခြေအနေက25နှစ်ကျော်ရှိခဲ့ပြီဖြစ်ပြီးတော့ဒါဟာဆိုရင်မလုံခြုံမှုအခြေအနေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်ပြည်ပခန့်တွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်အကြမ်းဖက်မှုတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်ဒီကနေ့လူပေါင်း28တန်းနီးပါးခံစားနေကြရတဲ့စာနဲ့ရိတ်ခါမလုံလောက်မှုအာဟာရမလုံလောက်မှုနဲ့အကျန်းဖတ်မှုအလုံးဟာချိတ်ဆက်နေပါတယ
်မြန်မာနိုင်ငံမှာတော့နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးအပ်ဖို့လိုအပ်နေတဲ့လူပေါင်း6တန်း2သိန်းကိုအကူအညီပေးနိုင်ရေးအတွက်နိုင်ငံတကာကရန်ပုံငွေထည့်ဝင်ချဖို့လေကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပဲတိုက်တွန်းပါတယ
် During the first quarter of 2022 aid workers
reached 2.6 million people လူအနေနဲ့မြန်မာနိုင်ငံတည်းကဒီသူ6.2 million အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘန်တွေမှာကန့်သတ်ချက်တွေရှိနေတာစားတဲ့အဟံဓာတ်တွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ
်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးရှိပြီးအိမ်နီးချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြေးရသူက4,000နီးပါးရှိကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့3လတာအတွင်းစံစကွဲတန်ချိန်5သိန်းကျော်ပြည်ပတင်ပို့ထားပြီးဖြစ်ပြီးပြည်ပတင်ပို့မှုကလည်းဆက်လက်အကောင့်နေပါတယ်မြန်မာနိုင်ငံမှာစံစဘာပြည်ပတင်ပို့မှုတွေကြောင့်ပြည်ရင်းစားသုံးမှုမှာစံစဘာရှားပါမှုကျုံ့ရနိုင်ခြင်းရှိနေပါသလားပြည်ရင်းစံကုန်တဲ့ဥပိန်ချိန်ကတော့ပြည်ပပို့တဲ့စံစကွဲတွေကပြည်ရင်းမှာစားသုံးမှုနည်းပါတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီပြည်ပပို့တဲ့ဒီကံဒီကိပုံကဒီဘာပေါ်ရစံလာဒီမှာမစားဘူးအများကြီးနဲ့ထားတယ်ဒီမထားမဆက်တဲ့မျိုးရဒီမှာဖတ်ခဲ့တဲ့စကားကိုလည်းဒီထဲမှာပါတယ်
ဘာစင်တင်ဆက်နေကြစီးပွားရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့အင်္ဂါနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ဘာစင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောရမြသက်တမ်းရောင်းသတင်းလွှာစတဲ့အစီအစဉ်တွေကိုမကြမီပဲနားတော်တာဆင်အားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ pemis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့ siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော
် VOA ကဆက်လက်တင်ပြနေပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ်လျှက်စစ် motorcycle တွေအတွက်လျှက်စစ်တအားကိုအချိန်မကုန်ပဲထက်ချင်းပြန်ဖြစ်နိုင်အောင်ထိုင်ဝမ်နိုင်ငံကGoGro ဆိုတဲ့ကုမ္ပဏီကတည်ထွင်ထားပါတယ်။လျက်စစ်ဆိုင်ကယ်တဲကကုန်သွားတဲ့ဘက်ထရီတုံးတွေကိုအားဖြည့်ထားတဲ့ဘက်ထရီတုံးတွေနဲ့ဖြုတ်လဲတက်ဆင်နိုင်အောင်ဖန်တီးထားတဲ့အပြင်အားဖြည့်ဘက်ထရီတုံးတွေကိုနေရာအနှံ့မှာရနိုင်အောင်စီစဉ်ပေးထားပါတယ်။သူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာအထိခြေလှမ်းမြင့်ဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလိုညဉ့်ဉန်းတန်းငွေတွေကမ္ဘာလီတို့ရဲ့မရအောင်ကြိုးစားနေကြသူတွေထဲမှာလျှက်စစ်ကလျှက်စစ်ဆိုင်ကယ်တီထွင်နေကြသူတွေလည်းပါပါတယ်။လျှက်စစ်ယာဉ်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တအားပြန်သွင်းကြရတာပါ။ထိုင်ဝမ်က GoGoRo ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကယ်တွေအပြင်ကုန်သွားတဲ့ဆိုင်ကယ်ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တီထွင်ထားပါတယ်။အားဖြင့်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအားဖြင့်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလုပ်ပေးထားတာပါ။ဘက်ထရီအားပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ GoGoRo ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ်။
With battery swapping, you don't have range anxiety. You can go as far as you want. You don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားဖြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြချင်ရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ GoGoRo Smart Lease Cycle စီးသူတွေအတွက်ဖန်တီးထားတဲ့ GoGoRo Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါရင်မက Smart Cycle နဲ့လက်ကင်ဖုန်း App ချိတ်ဆက်ထားတဲ့အတွက် Cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ဘက်ထရီအလဲအလှယ်လုတ်တဲ့ကြာတင်ငွေကိုလည်းလက်ကင်ဖုန်း App ထဲကနေတစ်စင်ပဲပေးရပါတယ်။ Go Station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင်ဘက်ထရီကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ GoGoRo ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ GoGoRo လျှက်စစ်ဆိုင်ကယ်စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလှယ်လုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် GoGoRo လျှက်စစ်ဆိုင်ကယ်စီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲，它的换电站一开始没有那么方便，可是到
台北မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019-2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။လျှက်စစ်ဆိုင်ကယ်တွေကဓာတ်ဆီထည့်ရတဲ့ဆိုင်ကယ်တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ်ဆိုင်ကယ်ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြားဆိုင်ကယ်တွေနီးတော့မောင်းလို့ရလို့သဘောကျနေပါပြီ
။其实我从一开始因为我没有骑过电动车然后我其实在台湾一般的电动车很多都是那种婆婆妈妈阿姨在
骑。ကျွန်တော်အရင်ကလျှက်စစ်ဆိုင်ကယ်တစ်ခါမှမစီးဘူးခဲ့ပါဘူး။ထိုင်ဝမ်မှာဆိုအန်တီကြီးတွေတက်လက်ပိုင်းအတော်ကြီးတွေပဲလျှက်စစ်ဆိုင်ကယ်စီးကြတာတွေ့နေရတော့အဲ့ဒီတုန်းကလျှက်စစ်ဆိုင်ကယ်ဆိုတာသဘာဝပတ်ဝန်းကျင်အတွက်ကောင်းတယ်ပုံစံကကြည့်လို့ကောင်းတယ်မြန်မြန်တော့မောင်းလို့ရမှာမဟုတ်ဘူးလို့ထင်ခဲ့တာပါ။ဒါပေမဲ့တကယ်မောင်းကြည့်တော့အရန်အမြန်ကြီးမောင်းလို့ရပါတယ
်။ GoGoRo ဆိုင်ကယ်စီးသူတွေများလာတယ်လို့GoGoRo battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအားသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ဓာတ်ဆီဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။တက်ဆစ် Cycle စီးသူကလည်း၅နှစ်ကျော်အတွင်းမှာ၁၀ရာခိုင်နှုန်းအထိများလာတယ်လို့ GoGoRo ကုမ္ပဏီကဆိုပါတယ်။ ကုန်သွားတဲ့ဘက်ထရီကိုဖြုတ်ပြီးတော့အပြည့်ထားတဲ့ဘက်ထရီချက်ချင်းလက်တက်နိုင်တဲ့ GoGo Ro Cycle တွေဘက်ထရီစတေရှင်တွေကိုအာရှကစိုက်ခဲ့အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီတရုတ်နိုင်ငံမှာဆိုရင်ထိပ်တန်းစိုက်ခဲ့ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ GoGo Ro ပေါင်းပြီးတော့အလျက်စစ်စိုက်ခဲ့ထုတ်လုပ်ဖို့လုပ်နေပါတယ်အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျက်စစ်စိုက်ခဲ့တွေပြည့်စွဲနေပါတယ်စင်ကာပူနိုင်ငံမှာလည်းလျှက်စစ်ရင်းတွေအတွက်စနစ်သက်တဲ့တအားဖြစ်နေရာတွေကို GoGo Ro ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တီးထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China and Indonesia is what we focus on for the next.
ကမ္ဘာမှာဆိုင်ငံဈေးကွက်အကြီးဆုံးရှိတဲ့တရုတ်၊အိန္ဒိယ၊အင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာရုံစိုက်လုပ်နေပါတယ်။ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေ၊လုံနိုင်စွမ်းတွေ၊နည်းပညာတွေအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စူးစမ်းနေတာဖြစ်ပါတယ်။
Google Ro ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တဲ့တဲ့ကဘာကြီးအဖြစ်ထိမ့်သိမ့်ဖို့အဖြစ်ရှားကြတဲ့နေရာမှာအဖြစ်ဘက်ထရီတွေအချိန်မရွေးလဲလည်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ်
။ Battery swapping was a real game changer.
အားကုန်သွားတဲ့ဘက်ထရီကိုအဖြစ်ဘက်ထရီနဲ့လဲလည်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံသစ်မှုဖြစ်ပါတယ်။ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တခုဖြစ်ပါတယ်
။သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကဘာကြီးပူနွေးစီတဲ့ဖန်လုံအိမ်တန်းငွေတန်းချင်းသိမ်းတဲ့ချီလေတူထဲမရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
။ We have swapped over 240 million battery swaps from day we started to now.
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့အထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ဘက်ထရီပေါင်းတန်း240ကျော်ပါပြီ။ပမာဏအဖြစ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်းချင်း 36,000 လောက်ကဘာလေတူထဲမရအောင်ကာကွယ်ပေးနိုင်ခဲ့ပါတယ
်။သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကလျှက်စစ်ဆိုင်ကယ်တွေကိုအပြိုင်တီထွင်နေကြချိန်မှာ GoGo Ro ကုမ္ပဏီကသူများတဲ့ထူအောင်ဘက်ထရီချက်ချင်းဖြုတ်လဲနိုင်ပြန်အားဖြည့်နိုင်တဲ့လျှက်စစ်ဆိုင်ကယ်တွေကိုတီထွင်ထားတာဖြစ်ပါတယ်။အားဖြည့်ဘက်ထရီတွေကိုလည်းခေတ္တနည်းပညာအကူအညီနဲ့လွယ်လွယ်လပ်လန့်မှီအောင်လုပ်ပေးနိုင်တာကြောင့်ဆိုင်ကယ်အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ Google Ro Smart လျှက်စစ်ဆိုင်ကယ်တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်အပြီးမှာတော့တက်တန်ရောင်အစီအစဉ်ကိုတင်ဆက်ပါဦးမယ်။တိဘက်ဘာသာရေးကောင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့တပည့်ဖြစ်ပြီးတော့ဗုဒ္ဓဘာသာဝင်တစ်ဦးဖြစ်တဲ့ Hollywood မင်းသား Richard Gere ကိုဒလိုင်းလာမရဲ့မွေးနေ့ပွဲမှာတွေ့ရပါတယ်။အိန္ဒိယနိုင်ငံဂျမ်စလာမြို့မှာကျင်းပတဲ့မွေးနေ့ပွဲကိုစီစီကားကကျင်းပခဲ့တာဖြစ်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းကိုမတ်အေးတန်နာကျော်ကတက်တန့်အောင်သတင်းလောမှာတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေဟာကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။နိုဘယ်ဉာဏ်ရည်ဆုရှင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့မွေးနေ့ပွဲကိုတော့သူအခြေစိုက်နေထိုင်တဲ့အိန္ဒိယနိုင်ငံဟီမာချာပရာဒက်ရှ်ပြည်နယ်ဒရမ်ရှာလာမြို့မှာကျင်းပခဲ့ပါတယ်။ဇူလိုင်လ6ရက်နေ့မှာကျင်းပတဲ့မွေးနေ့ပွဲကိုဟောလိဝုဒ်မင်းသားကြီး Richard Gere နဲ့ဒလိုင်လာမကိုကိုယ်ပိုင်စီးကပ်သူတွေအများပြားတက်ရောက်ခဲ့တာပါ။ Richard Gere ကဒလိုင်လာမနဲ့လွန်ခဲ့တဲ့နှစ်ပေါင်း၄၀မှာတွေ့ဆုံပြီးခဲ့တဲ့ကသူ့ကိုအနီးကပ်ကိုယ်ပိုင်တပည့်ရင်တူဖြစ်လာခဲ့တာဖြစ်ပါတယ်။မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဖုန်းတော်ကြီးဒလိုင်လာမကသူ့ရဲ့ရုံးချုပ်မှာစာကြည့်တိုင်းနဲ့ပြလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်။သူ့သတင်းသုံးတဲ့ကျောင်းတိုင်းအနီးကဖခင်ကျောင်းမှာကျောင်းသားကျောင်းသူတွေဖုန်းကြီးတွေနောက်ပြီးတော့ဒေတာကန်တွေရာနဲ့ချီပြီးတော့ဒီမွေးနေ့ပွဲကိုတက်ရောက်ခဲ့ကြပြီးတော့ဖုန်းတော်ကြီးဒလိုင်လာမအသက်ရှင်နာမည်ရေးဆုတောင်းပေးခဲ့ကြတာပါအခုဖွင့်လှစ်ပေးလိုက်တဲ့စာကြည့်တိုင်းပြတိုင်းမှာတော့ရှေးဟောင်းပြည်စီတွေသူ့ရဲ့အဆိုမိန်တွေသူ့ဘဝအာထုပ်ပတ်တည်နဲ့တိဘက်ဒေတာကိုပိုင်အုပ်ချုပ်ခွင့်ရရှိရတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအကာအကွယ်ပေးဖို့ဘယ်လိုကြိုးပမ်းခဲ့လဲဆိုတဲ့စာအုပ်တွေကိုပြသထားပါတယ်အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းဖုန်းတော်ကြီးဒလိုင်လာမကိုဖုန်းဆက်ပြီးတော့သူ့ရဲ့မွေးနေ့မှာနေကောင်းကျန်းမာပါစေကြောင်းဆုတောင်းမြတ်တာပို့သခဲ့တာပါဝန်ကြီးချုပ်မိုဒီရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ဒလိုင်လာမကို
ဒီနေ့မနေ့ဖုန်းဆက်ပြီးတော့တက်တော်88နှစ်မြောက်မွေးနေ့အတွက်စုမုံချွေပေးခဲ့ပါတယ်လို့ရေးထားပါတယ်။အသက်ရှင်အနာမဲ့နေထိုင်နိုင်မှုအတွက်ဆုတောင်းပေးထားပါတယ်ဆိုပြီးတော့လည်းရေးထားတာပါ။အခုလိုမျိုးဒလိုင်လာမကိုသူစကားပြောတာကိုလူသိရှင်ကြားတရားဝင်ထုတ်ပြောတာမစ္စမိုဒီ2014ခုနှစ်ရာဒူအာနာရပြီးကလေးကအခုနှစ်ကြိမ်မြောက်ဖြစ်ပါတယ်။ဒီလိုဖုန်းတော်ကြီးဒလိုင်လာမနဲ့ဆက်သွယ်တာကိုတရားဝင်ထုတ်ပြောတာကအမတန်လဲထူးခြားပါတယ်။အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးရွရွင်းလာနေချိန်မှာတိဘက်ရဲ့ကိုယ့်ဘက်ကိုကြီးညာထားတဲ့ပြည်ပရောက်အစိုးရကိုလည်းတရုတ်ကအသိအမှတ်မပြုဘဲနဲ့ဖုန်းတော်ကြီးဒလိုင်လာမဟာတိဘက်ဒေသတရုတ်နိုင်ငံကခွဲထွက်ရေးလှုပ်ဆောင်နေတယ်ဆိုပြီးတော့လေတရုတ်အစိုးရကဆွဆွဲထားတာဖြစ်ပါတယ်1959ခုနှစ်မှာတရုတ်တို့ကိုတိဘက်တို့တော်လှန်မှုအရေးနိုင်ပြီးကလေးကဒလိုင်လာမကတိဘက်ဒေသကထွက်ခွာလာတာဖြစ်ပြီးတော့အိန္ဒိယနိုင်ငံဒရမ်ရှာလာမြို့မှာသတင်းသုံးနေတာပါ။အိန္ဒိယအစိုးရကတော့တိဘက်ရဲ့ပြည်ပရောက်အစိုးရကိုလက်ခံထားပေးမယ်လေ။တစ်ဖက်ကတိဘက်ဒေသကတရုတ်နိုင်ငံတွေကဖြစ်တယ်ဆိုတာကိုလက်ခံထားပါတယ်။ဒလိုင်လာမကလည်းသူခွဲထွက်ရေးသမားတအုပ်မဟုတ်ဘူးလို့ညှင်းဆိုထားပြီးတိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုထိရရှိရေးနောက်ပြီးတော့တိဘက်ဒေသရဲ့မူရင်းဗုဒ္ဓယဉ်ကျေးမှုထိမ့်သိမ့်ကာကွယ်ရေးအတွက်လှုပ်ဆောင်နေရပဲဖြစ်တယ်လို့ပြောနေပါတယ် Took my crew to Japan partied like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးဒါနာကြောတင်ဆက်တဲ့တက်တန်ရောင်သတင်းလော်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတော့ပါ VOA American အတန်ရဲ့အင်္ဂါနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို line meter 25 kHz 12.3 line meter 40 kHz 16.3 line meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုနန်းလောင်ကပြောပြပေးပါအောင်မယ်ခင်ဗျာ
ရှာရူကဆင်မီရောမဲ့ပရိုတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာတာဝန်ယူဖို့ဆန္ဒရှိနေကြတဲ့ကိုယ်စားလှယ်တွေကိုလာမဲ့သတင်းပတ်မှာကနအူမဲပေးရွေးချယ်ကြမှာဖြစ်ပြီးဝန်ကြီးချုပ်တဲ့နာမည်ကိုစက်တင်ဘာလ5ရက်နေ့မှာကြေညာမှာဖြစ်ပါတယ်။ဝန်ကြီးချုပ်အဖြစ်အဝင်အရွေးခံမဲ့လက်ရှိကိုယ်စားလှယ်7ဦးကတော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်အခွန်လျှော့ကောက်မယ်ဆိုတဲ့ကတိစကားမျိုးပြောနေကြပါတယ်။ကျင့်ဝတ်ပိုင်းအရှုပ်တော်ပုံတွေနဲ့လာနေချီရင်ဆိုင်နေရချိန်မှာပဲ Conservative Party ကောင်ဆောင်အဖြစ်နှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြီးခဲ့တဲ့ကြာတာပြည်နေ့ကပဲကြေညာခဲ့တာပါ။အဲ့ဒီနောက်ဝန်ကြီးချုပ်အဖြစ်ဝင်အရွေးခံမဲ့သူတွေထဲမှာလူသိနေတဲ့ Raymond Christie အပြင်နိုင်ငံခြားရေးဝန်ကြီး Listras ပဏာရေးဝန်ကြီး Nahim Zahawi နဲ့ကျန်းမာရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ Sadiq Javid နဲ့ Jeremy Hunt တို့လည်းပါဝင်ပါတယ်မြန်မာအပါဝင်ကဘာပေါ်ကလက်နက်ကင်ပဋိပက္ခတွေဖြစ်တဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအဓမ္မပြုကျင့်ခံရတာတိတ်ဆုံးတာကိုလည်းအင်္ဂါချုပ်ဝင်သွားတာအပါဝင်မတရားပြုကျင့်ခံရကြောင်းတနင်္လာနေ့မှာအစီအခံစာထုတ်ပြန်လိုက်တယ်လို့ကုလအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာရာဟတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးများနဲ့လက်နက်ကင်ပဋိပက္ခနှစ်ပတ်လည်အစီအခံစာကိုတနင်္လာနေ့မှာထုတ်ပြန်ပါတယ်အစီအခံစာကိုလာမဲ့ဇူလိုင်လ19ရက်နေ့အင်္ဂါနေ့မှာလုံခြုံရေးကောင်စီကိုတင်ပြမှာဖြစ်တယ်လို့ဖာရာဟတ်ကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကကလေးတွေအပေါ်မတရားမှုကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်မဲဆင်းမှာထည့်သွင်းဖော်ပြထားတာပါတပ်မတော်တော့မဟုတ်မြန်မာစစ်သားဟာကလေးတွေအပေါ်မှာကိုယ်လက်အင်ငါချွင်းအောင်လှုပ်တာတပ်ဖြတ်တာအဓမ္မပြုကျင့်တာစရာတွေကိုကျူးလွန်တယ်လို့လည်းဖော်ပြထားပါတယ်ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားကသူစစ်ပွဲတွေမှာအသုံးချဖို့လက်နက်လိုအသုံးပြုနိုင်တဲ့ drone ယာဉ်တွေနဲ့အပါအဝင်ယာဉ်နဲ့ချီတဲ့မောင်းသူမဲ့ပြန်တိုင်ရင်ယာဉ်တွေကိုအီရန်နိုင်ငံစင်ကာယာယူလိုက်မယ်လို့ယူဆရကြောင်းအမေရိကန်သမ္မတအိမ်ဖြူရောကပြောပါတယ
်။တရင်ချင်းချုပ်ကိုနန်းလောင်ကပြောပြသွားတော့ပါခင်ဗျာ။ဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှူးအဖြစ်နဲ့ကတော့ကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanmore, Jonathan Walker တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်များပါပြည်သူအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေ။ VOO နားသောတာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.